မြန်မာနိုင်ငံမှာအစ်စ်ထုတ်လွှင့်တော့မယ့်အခမဲ့ရုပ်သင်ရုပ်ပြင်သံကြား TV လိုင်းတွေအကြောင်းထုတ်လွှင့်ပေးပါပါမကြာခင်စတင်ထုတ်လွှင့်တော့မယ့် Free to Air အခမဲ့ရုပ်သင်ရုပ်တန်လိုင်းသစ်၅လိုင်းကထုတ်လွှင့်မယ့်အစီအစဉ်တွေကိုအစိုးရအနေနဲ့စင်စာလုပ်တဲဖြတ်မှာမဟုတ်ပဲကိုယ့်ဘာသာကိုယ်တာဝန်ယူပြီးတော့ဆောင်ရွက်ရမှာဖြစ်တယ်လို့မြန်မာအတန်းနဲ့ရုပ်မြင်သံကြားဌာနအစိုးရတာဝန်ရှိသူတို့ကပြောပါရယ်စနေနေ့ကရန်ကုန်မှာကျင်းပပြုလုပ်တဲ့ရုပ်တန်လိုင်းသစ်တွေနဲ့လက်မှတ်ရေးထိုးပွဲအခမ်းအနားမှာညွှန်ကြားရေးမှူးချုပ်ဦးမြင့်ထွေးကအဲ့ဒီလိုပြောသွားတာပါအပြည့်အစုံကိုကိုကျော်ကျော်သိန်းကပြောပြပါမယ
်မြန်မာအတန်းနဲ့ရုပ်မြင်သံကြားလုပ်ငန်းရဲ့လက်ရှိ MRTV Multi Channel Playout System နဲ့မှာ DVB T2 စနစ်နဲ့ထည့်သွင်းမဲ့ရုပ်တန်လိုင်း၅လိုင်းကို2019ခုနှစ်ဧပြီလကတည်းကကြေညာထားပြီးတနှစ်နီးပါးအကြာဖေဖော်ဝါရီလ18ရက်နေ့မှာတော့ရုပ်သံလိုင်းသစ်၅ခုနဲ့ MRTV တို့အကြားလက်မှတ်ရေးထိုးလိုက်ပြီးဖြစ်ပါတယ်ဒီရုပ်သံလိုင်း၅ခုဟာတီးခြားလွတ်လပ်တဲ့ရုပ်သံလိုင်းတွေမဟုတ်ဘဲ MRTV အတွက် Content Provider အစီအစဉ်တွေတင်ဆက်ပေးတဲ့ရုပ်သံလိုင်းတွေဖြစ်တာကြောင့်တကယ်ကိုလွတ်လွတ်လပ်လပ်လုံနိုင်ပါမလားဆိုတာအစကတည်းကမေးခွန်းထွက်နေတာပါဒါနဲ့ပတ်သက်ပြီးမြန်မာအတန်နဲ့ရုပ်မြင်သံကြားဌာနညွှန်ကြားရေးမှူးချုပ်ဦးမြင့်ထွေးကလက်မှတ်ထိုးအခမ်းအနားပြီးတဲ့နောက်သတင်းတော့တွေကိုအခုလိုရှင်းလင်းဖြေဆိုသွားပါတယ်
။တကယ်လားခုနကပတ်သက်လို့တော့သူတို့ထုတ်ပြတဲ့ဟာတွေကိုကျွန်တော်တို့ကတော့ဒီပေါ်မှာသွားပြီးတော့တန်တိုင်းဝန်ကြီးဌာနအပေါ်မှာတော့မြန်မာအတန်ရုပ်မြင်သံကြားဆိုတော့သွားစဉ်းစားတော့ကျွန်တော်တို့ဖြတ်မှာမဟုတ်ပါဘူး။အားလုံးကဆက်စဉ်းစားရှင်းကိုယ့်အကူပဲကျွန်တော်တို့ကတာဝန်ယူပြီးတော့ဆောင်ရွက်ရမှာဖြစ်ပါတယ်။အဲဒီလိုဆောင်ရွက်တဲ့အခါမှာလည်းသူ channel live အဲမှာကျွန်တော်တို့သတ်မှတ်ထားတဲ့ဆိုတော့ code of ethics code of conduct တွေအများကြီးရှိပြီးသားပါဒီပေါင်ထဲကနေသူ့အတူထိန်းသိမ်းပြီးတော့ဆောင်ရွက်သွားမှာ
ရုပ်မြင်သံကြားနဲ့အတန်ထုတ်လွှင့်ရေးဆိုင်ရာဥပဒေကိုပြန်လည်ပြင်ဆင်ရေးဆွဲနိုင်ရေးစောင့်ရွက်နေတဲ့ကာလမှာပြည်တွင်းမီဒီယာကန္တဖွံ့ဖြိုးတိုးတက်စေရေးအတွက်အခုလိုလှုပ်ဆောင်တာဖြစ်တယ်လို့လည်းဦးမြင့်ထွေးကပြောပါတယ်တီရှိစေစီမင်းစည်းကမ်းပေါင်ထဲကနေအတက်နိုင်ဆုံးစောင့်ရွက်ပေးခဲ့တာဖြစ်တဲ့အတွက်ကြောင့်ပုဂ္ဂလိကရုပ်တံလုပ်ငန်းဖွံ့ဖြိုးတိုးတက်ရေးကနဦးစမ်းသပ်ချက်သဘောမျိုးဖြစ်တဲ့အတွက်ကြောင့်တကြောင်ဒီအစည်းအဝေးအောင်မြင်ရေးအတွက်အတူတကွာအားလုံးထိန်းထိန်းသိမ်းသိမ်းညှိညှိနှိုင်းနှိုင်းပူးပေါင်းဆောင်ရွက်ကြဖို့ပြန်ကြားရေးဌာနဝန်ကြီးဦးဖေမြင့်ကကြိုတင်ပြီးတော့မေတ္တာရပ်ခံသွားတယ်လို့ရုပ်တံလိုင်းသစ်တွေအောင်မြင်စေဖို့လဲဆုတောင်းပေးသွားပါတယ
်စနေကကျင့်သုံးပြီးတော့ဒီလူများအတွက်အရင်းချက်နဲ့ပေးခြင်းအပြည့်အဝပေးခြင်းချော်ပြခြင်းလုပ်ငန်းများကိုသူကြားကြောင်းလို့ပြောဆောင်ရွက်ကြပါစေ။အများကြီးပြည့်စုံတဲ့အတူဒီလိုလုပ်ငန်းများအောင်မြင်မှုလည်းအသာရရှိနေကြပါစေ။တစ်ဖက်မှာဒီမမီဒီယာလောကနဲ့ဆီဒီမနိုင်ငံပုံစံတို့တည်းရွယ်လေထောက်ပြီးကြည့်နေကြပါစေလို့ဆုံးမပါဘူး။
2015ခုနှစ်ကပြဋ္ဌာန်းထားတဲ့ရုပ်မြင်သံကြားနှင့်အတန်ထုတ်လွှင့်ရေးဆိုင်ရာဥပဒေကိုလက်ရှိမှာပြင်ဆင်ဖို့လုပ်နေဆဲဖြစ်ပြီးအဲ့ဒီဥပဒေကိုပြင်ဆင်ပြီးတဲ့နောက်ဆက်ဆက်ဤဥပဒေတွေထွက်လာပြီးတဲ့နောက်တစ်ဆက်တည်းမှာပဲရုပ်တံကောင်စီဖွဲ့စည်းပေါ်ပေါက်ပြီးတဲ့နောက်မှာတော့ပြောင်းလဲလာတဲ့အနေအထားတွေနဲ့လျော်ညီစွာဆက်ပြီးဆောင်ရွက်ရဖို့ရှိတယ်လို့လည်းဝန်ကြီးဦးဖေမြင့်ကပြောသွားပါတယ်။ဒါပေမဲ့လည်းအဲ့ဒီအချိန်ကျဘယ်လိုအခြေအနေနဲ့ဘယ်လိုဆက်သွားကြမလဲဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူး MRTV နဲ့အခုလက်မှတ်ရေးထိုးလိုက်တဲ့ရုပ်သံလိုင်းတဲ့၅ခုကိုလက်ပတ်လုဆောင်မဲ့ကုမ္ပဏီတွေကတော့ Mizima Media Company Limited DVB Multimedia Group Company Limited Fortune Broadcasting Company Limited KMA Telemedia Holdings Company Limited My Multimedia Group Company Limited တို့ဖြစ်ပါတယ်ဒီတဲကမှာဖေဖော်ဝါရီလ29ရက်နေ့မှာမေဇီမာ TV ကိုစတင်ကြည့်ရှုနိုင်မှာဖြစ်ပြီး2018ခုနှစ်မေလမှာလိုင်းသစ်5ခုလုံးကိုဖမ်းယူကြည့်ရှုနိုင်မယ်လို့သက်ဆိုင်ရာသတင်းတွေမှာဖော်ပြကြပါတယ်။အခုထပ်တိုးလိုက်တဲ့ရုပ်သံလိုင်းသစ်5ခုနဲ့ဆိုရင်အခမဲ့ဖမ်းယူကြည့်ရှုနိုင်တဲ့ရုပ်သံလိုင်းစုစုပေါင်း16လိုင်းရှိသွားမယ်လို့ညွှန်ကြားရေးမှူးချုပ်ဦးမြင့်ထွေးကပြောသွားပါတယ်ခင်ဗျာ။